တစ်ပါးလုံးအရေးပေါ်အခြေအနေနဲ့ရင်ဆိုင်နေရတဲ့ရာသီဥတုပြောင်းလဲနေတာကိုတိုးတက်ကောင်းမွန်လာစေမယ့်အပြောင်းလဲတွေလှုပ်တဲ့နေရာမှာလူငယ်လူရွယ်တွေတက်ကြွလှုပ်ရှားသူတွေပညာရှင်တွေနဲ့နိုင်ငံခေါင်းဆောင်တွေကြားအမြင်မတူတာတွေရှိနေကြပါတယ်။ဥတုရာသီပြောင်းလဲမှုရဲ့အကျိုးဆက်ကိုလက်တွေ့ရင်ဆိုင်နေကြနေရတဲ့မြန်မာနိုင်ငံကလူငယ်အတော်များများကလည်းသူတို့တက်နိုင်တဲ့အပိုင်းကနေပြီးတော့ပါဝင်လှုပ်ရှားလာကြပါတယ်။ဒီအကြောင်းပြည်စုံကိုနှမ်းလောင်ကစူးစီးတင်ပြထားပါတယ်ရှင်။
ဆွစ်ဇာလန်နိုင်ငံဒက်ဗော့စ်မြို့မှာဇန်နဝါရီလဆမိုင်းကကျင်းပခဲ့တဲ့ကမ္ဘာစီးပွားရေးဖိုရမ်မှာတက်ရောက်လာကြတဲ့နိုင်ငံကောင်ဆောင်တွေစီးပွားရေးလုပ်ငန်းရှင်တွေနဲ့ဥတုရသည့်အရေးသက်ကြွလှုပ်ရှားသူတွေကတော့ကမ္ဘာကြီးပုံနှိမ်မှုဖြစ်လာစေတဲ့ဥတုရသည့်အရေးအထူးထားဆွေးနွေးခဲ့တာပါညီလာခံကိုတက်ရောက်လာခဲ့တဲ့သူတွေထဲမှာတန်ဇေးနီးယားနိုင်ငံကဘေးနဲ့မြောက်ဝန်းတွေနဲ့အနည်း90နီးပါးနေထိုင်ခဲ့တဲ့နာမည်ကြီးဗြိတိရှ်နိုင်ငံသူဂျင်းဂဒေါ်ကတော့ဥတုရသည့်ပြောင်းလဲမှုတာစီရေးသက်ကြွလှုပ်ရှားနေကြတဲ့အနာဂတ်မျိုးဆက်တွေပေါ့အခုလိုမြင်ပါတယ
်And one of the big problems is there's so much doom and gloom that a lot of
people are doing. We're going to be doing this for a long time. We're going to be doing this for a long time. We're going to be doing this for a long time. We're going to be doing this for a long time. We're going to be doing this for a long time.ကျမတွေ့ခဲ့မြင်ခဲ့တိကျွမ်းခွင့်ရခဲ့တဲ့လူငယ်တချို့ကျိုးပန်းလုပ်ကင်ခဲ့ကြတဲ့ရလက်တွေကိုအခုတော့မြင်နေရပါပြီ။တဘာဝပတ်ဝန်းကျင်အရေးနဲ့ပတ်သက်ပြီးတော့စီးပွားရေးလုပ်ငန်းရှင်တွေ၊ corporation ကြီးတွေအစိုးရအဖွဲ့တချို့ကလည်းလူလိုလားလားအပြောင်းလဲတွေလှုပ်လာကြတာတွေ့ရပါတယ်။ကျမတို့ရဲ့ကမ္ဘာမြေကိုကယ်တင်ဖို့အတွက်လူငယ်တွေရဲ့ဆန္ဒသဘောထားတွေပြောကျင်တဲ့သတင်းစကားတွေကိုလည်းကျမတို့အားလုံးမြင်နေကြားနေကြရပြီလို့ယူဆပါတယ်။
ကမ္ဘာကြီးပုံနယ်ပြီးတော့ဥတုရသည်ပြောင်းလဲမှုကိုဖြစ်စေတဲ့ဖန်လုံအိမ်တက်ငွေထုတ်လုပ်မှုကိုလျှော့ချရေးတကူရောဆန္ဒပြရာကကမ္ဘာသဝန်တန်းနဲ့ချီတဲ့ကျောင်းသားလူငယ်တွေပါဝင်လာတဲ့အထိစွမ်းဆောင်နိုင်ခဲ့တဲ့ဆွီဒင်ဆက်ကျော်တဲ့မင်းကလေး Greta Thunberg လည်းညီလာခံကိုတက်ရောက်ခဲ့တာပါသူ့လို့ရှားဖို့ကြောင့်ပဲဥတုရသည်ဖောက်ပြန်ပြောင်းလဲမှုတားဆီးရေးတီးတဲ့ပိုးပြီးတော့လှုပ်ဆောင်မှုဥရောပနဲ့အာရှတစ်လျှောက်မျိုးကြီးတွေမှာ Friday for Future အနာဂတ်အတွက်တောက်ကြလို့နာမည်ပေးထားတဲ့ဆန္ဒပြပွဲတွေနိုင်ငံပေါင်း150ကျော်မှာပေါ်ပေါက်ခဲ့တာပါအခုလိုကဘာအရေးချင်းတွေကိုလူမှုကွန်ရက်တွေကနေတွေ့မြင်လာကြတဲ့မြန်မာနိုင်ငံကလူငယ်လူရွယ်တွေအနေနဲ့ကလည်းတစ်တော်ပြုံးနေမှုကအစားကြောက်မှုတွေထုတ်လို့ရင်းနဲ့တယံစာရသူဖို့ရေးဆက်ယုံစွန်ရေးဆိုးတွေကြောင့်ရေးအရင်းမြစ်တွေအပေါ်တက်ရောက်နေတဲ့စကားမျိုးလိုတဘာဝပဝန်းကျင်နဲ့ဆိုင်တဲ့ကိစ္စတွေမှာစိတ်ပါဝင်စားလာကြပြီးတော့သူတို့တက်နိုင်တဲ့နည်းလမ်းတွေနဲ့ပါဝင်လုပ်ကိုင်လာကြပါတယ်။မိုးရာသီကာလရောက်တိုင်းမြန်မာနိုင်ငံအနှံ့အပြားမှာမြေကြီးတက်ပြီးတော့ရေကြီးရေရှမ်းတာကဘာပြိုရာတွေအဖြစ်များလာသလိုမြို့ကြီးတွေမှာဆိုရင်လေချောင်းတွေမြောင်းတွေမှာအမိုက်တွေဆိုးပြီးတော့ရေစီးရေလာပိတ်တဲ့ဒဏ်တွေနဲ့ရင်ဆိုင်နေရတာပါလူကျမ်းမာရေးနဲ့တိုက်ရိုက်ပတ်သက်နေတဲ့ဒီပြဿနာတွေကိုစေတနာဝန်ထမ်းလူငယ်တွေရဲ့အားနဲ့ဖြေရှင်းပေးနေကြတဲ့လူမှုရေးအဖွဲ့တွေအတွက်သက်ဆိုင်ရာအစိုးရရဲ့ပူးပေါင်းကူညီမှုနဲ့ပတ်သက်လို့တော့မင်္ဂလာပါလူငယ်ပရဟိတအတင်းကမှတ်တင်စာအေးရဲ့အမြင်ကရောဘယ်လိုရှိပါသလဲ
အစိုးရဘက်ပိုင်းကကြတော့တောင်ဝင်ယူမှုတောင်ဝင်ခံမှုလေးတွေပါပူးပေါင်းပါဝင်လာဖို့ကအရင်အရေးကြီးရယ်ပေါ့နော်အခုဒီလိုမျိုးညီမတို့ကံတိန်းနေလိုက်တယ်အမိုက်တွေစောက်ပေးတယ်စိတ်ဓာတ်တွေကိုပြင်ပေးတယ်အရင်ကညီမတို့ကဘလောက်ပဲဒီလိုမျိုးစိတ်ဓာတ်တွေပြင်ပေးတယ်ပြင်ပေးတယ်အရေးယူတဲ့နေရာမှာအရေးမကြီးဘူးစီကံစက်စက်မမတ်လုံးတဲ့နေရာမှာမလုံဘူးဆိုလို့ရှိရင်ဥပဒေပိုင်းအရာပေါ်မှာဥပဒေပိုင်းကတေစီကအနောက်ကနေထက်ချက်မဲ့ကွာဘလိုက်မာနိုင်သေးဘူးဆိုလို့ရှိရင်တော့အခြေကဘလောက်လုံးလဲအနောက်ကနေဖြိုးဖျက်ဖြစ်နေရောပါပဲအပြည်သူတွေဘက်ကလည်းစီကံလိုက်လာဖို့လိုတယ်လို့အစိုးရဘက်ကလည်းဒီစီကံကိုတစ်ချက်မမတ်လေးပေါ့နော်ထိန်းချောင်းမှုကတော့လိုအပ်နေသေးပါတယ်မဟုတ်ကဲ့
မင်္ဂလာပါလူငယ်အဖွဲ့ကမြို့နယ်လိုက်ကောက်ယူတင်လာတဲ့အမိုက်တွေကိုသက်ဆိုင်ရာစီပင်ကိုလွှဲပေးသလိုပြန်သုံးလို့ရတဲ့ရေတံမှုလိုပလတ်စတစ်တွေကိုတော့အမိုက်တောင်းတွေပလတ်စတစ်ဖြာတွေပလတ်စတစ်ချင်းတောင်းလိုပစ္စည်းတွေအဖြစ်ပြန်ပြီးတော့ဖန်တီးနေပါတယ်လို့လည်းမှတ်တင်စာအေးကပြောပါတယ်ဆယ်စုနှစ်နဲ့ချီဥရုယာသည်အရင်လှုပ်ရှားဆောင်ရွက်လာတဲ့နယူးဇီလန်ဝန်ကြီးချုပ်ဟောင်းဟဲလန်ကလော့ကတော့လူငယ်လူရွယ်တွေနဲ့အတူစီးပွားရေးလုပ်ငန်းဘက်ကပါဥတုရသည်အရင်ပူပေါင်းလုပ်ကင်လာတဲ့အပေါ်ကြိုးဆိုခဲ့တာပါ
My impression is that quite a lot of the international business community is actually ahead of a number of political leaders.
ဥရုယာသည်ပြောင်းလဲရေးမှာနိုင်ငံရေးကောင်းဆောင်တွေထက်နိုင်ငံတကာစီးပွားရေးလုပ်ငန်းတွေကရှေ့ကဥဆောင်လုပ်ကင်နေကြတယ်လို့ကျွန်တော်မြင်ပါတယ်။ Sustainable Development Goals လို့ခေါ်တဲ့ကုလသမဂ္ဂရဲ့ရေရှည်ခန်းဖွံ့ဖြိုးတိုးတက်ရေးဆိုင်ရာညီမှန်းချက်ပြည့်မီဖို့နဲ့ဥတုရာသီအရေးနဲ့ပတ်သက်လို့ပြင်သစ်သဘောတူညီမှုစာချုပ်ကိုအကောင့်ထဲပေါ်တဲ့နေရာမှာဗန်လုပ်ငန်းရှင်တွေလည်းပါဝင်လုပ်ကိုင်ဖို့ကုလသမဂ္ဂကကမ်းလှမ်းခဲ့ပါတယ်။ဒါကြောင့်ဥတုရာသီအရေးနဲ့ပတ်သက်ပြီးတော့ဗတ်ပေါင်းစုံကနေပူးပေါင်းလုပ်ကိုင်မဲ့အလားအလာကောင်းတွေတွေ့ရတော့မှာပါ
။ဥတုရာသီအရေးဆန္ဒပြနေကြတဲ့ကမ္ဘာသဝန်ကလူငယ်လူရွယ်တွေကဖလုံအိမ်တက်ငွေထုတ်လုပ်မှုများလာတဲ့တွင်းထွက်လောင်းစာသုံးစွဲမှုလျှော့ချရေးကြောင်မူရီထုတ်လုပ်မှုရပ်တန့်ရေးအပအဝင်ဥတုရသည်ပြောင်းလဲမှုတားဆီးဖို့အစိုးရဘက်ကမူဝါဒတွေချမှတ်ပေးဖို့တောင်းဆိုနေကြတာပါ။ဂျင်းဂရိုကတော့လူငယ်လူရွယ်တွေကိုအခုလိုအကြံပြုပါတယ်။
It doesn't help when young people stand up and point fingers and blame
people. Guru Yari, Jang Yari, Guru Pin Yarava, so be Lungari Becca, Lenyo to a pity name, so in Tia Mushimam Hobabu. Guru Yari, Jang Lene Patepi, Lokaime, so you know, Lure, Tede, when Nale the Boba, Lopi, need to Kube, she wari. Chamane, Drake, Rue, Lune, Chosu, Danger, Pia, Pira, Mum Hope, Lure, a Drake or Pew Muri, Jang Ledwa, Pitty Yo, Loka, Nangaja, I would do Yavari.
Guru Yadi, Pianle Mujang, Mokang Yishara, Yiji Yishana, Pinle Yi, Nidada. တော်ပြုံးတီရာလူလူညညာတော်မီလောင်နာရင်းနဲ့မုံတိုင်းတွေပါကပတ်တော်အဖြစ်များလာပြီးတော့လူချမ်းမာရေးနဲ့နိုင်ငံစီးပွားရေးကိုပါထိခိုက်နေတာပါကုလသမဂ္ဂအဖွဲ့အစည်းကြီးကလည်း2015ဆိုတဲ့အနာဂတ်ဖန်ရည်လှူရှားမှုကိုစတင်လိုက်ပါတယ်ဒီလှူရှားမှုကတော့ကျောင်းစာသင်ခန်းကနေကုမ္ပဏီဘုတ်အဖွဲ့လွှတ်တော်အမတ်တွေနဲ့ကြေးရွာကလူလူတွေထိဆင်းပြီးတော့လူတိုင်းတွေ့မြင်ချင်တဲ့အနာဂတ်မျိုးဝိုင်းဝန